ဒီဇင်ဘာလ22ရက်နေ့ကနေပြီးတော့ဒီဇင်ဘာလ28ရက်နေ့အထိပြုတ်လုကြမယ်ရုရှားတရုတ်ရေတပ်လေ့ကျင့်ရေးအတွက်ရုရှားရေတပ်သင်္ဘောတွေထွက်ခွာသွားပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်2012ခုနှစ်ကတည်းကနှစ်စဉ်လုပ်ခဲ့ကြတဲ့ပူးရဲရေတပ်စစ်ရေးလေ့ကျင့်မှုမှာအရှိတရုတ်ပင်လယ်ထဲကိုဒုံးကျည်နဲ့လက်နက်ကြီးတွေပစ်ခတ်တာပါဝင်မယ်လို့ရုရှားကပြောပါတယ်အဓိကရည်ရွယ်ချက်ကရုရှားနဲ့တရုတ်ရေတပ်ပူးပေါင်းဆောင်ရွက်ရေးခိုင်မာအောင်လေ့ကျင့်တာပါအရှပစိဖိတ်ဒေသအတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းမှုဖြစ်ပါတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကယူကရိန်းကိုဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်တရုတ်နဲ့နိုင်ငံရေးစီရေးစီးပွားရေးချိတ်ဆက်နိုင်မှုအတွက်ရုရှားကနီးလန်းနေလိုက်ရှာနေတာပါ။အနောက်နိုင်ငံတွေဘက်ကမဟာမိတ်တွေကိုဆန့်ကျင်တဲ့အခါမှာတော့တရုတ်ကောင်းဆောင်ရှီကျင်းဖင်ကိုအဓိကမဟာမိတ်အဖြစ်နဲ့ရုရှားကရှုမြင်ပါတယ်။ယူကရိန်းကိုဝင်ရောက်မတိုက်ခိုက်မီပါပဲရုရှားကတရုတ်နဲ့အကန့်အသတ်မဲ့မဟာဗျူဟာတွဲဖက်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ယူကရိန်းကိုအခုလိုတိုက်ခိုက်တာကိုတော့တရုတ်ဘက်ကစိုးရိမ်မကင်းဖြစ်မိကြောင်းအဲ့ဒီလိုတိုက်ကြဲကပြောထားပါတယ်ရှင်။